မျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာဒီမိုကရေစီနိုင်ငံများအတိုင်းအဝိုင်းအဖွဲ့ရဲ့ခုနှစ်ကြိမ်မြောက်ဝင်ကြီးအဆင့်ညီလာခံကိုတက်ရောက်ဖို့မွန်ဂိုလီးယားနိုင်ငံမှာရောက်ရှိနေပါတယ်။နိုင်ငံပေါင်း132နိုင်ငံကနိုင်ငံသားရေးဝင်ကြီးတွေနဲ့နိုင်ငံအကြီးအကဲတွေအပြင်ဒေါက်အောင်ဆန်းစုကြည်အပါအဝင်ထင်ရှားတဲ့လူထုခေါင်းဆောင်တွေအစိုးရတွေနဲ့လူထုအခြေပြုအဖွဲ့အစည်းတွေကအစိုးရကိုယ်စားလှယ်တွေပါဝင်တဲ့ဒီညီလာခံကိုအေပီလ28ရက်နေ့ကနေ29ရက်နေ့ထိဦးလန်ပါတာမြို့တော်မှာကျင်းပတာပါ။ဒီမိုကရေစီအတွက်လွတ်လပ်ပွင့်လင်းတဲ့အုပ်ချုပ်မှုကိုကင်တွယ်ပုံဒီမိုကရေစီနိလန့်ကြအကူပြောင်းကိုထောက်ခံမှုဒီလိုအကြောင်းအရာတွေကိုဆွေးနွေးကြမှာဖြစ်တဲ့အပြင်အမျိုးသမီးအရေးလွတ်တော်အရေးလူမှုအခြေပြုအဖွဲ့အစည်းတွေအရေးစီးပွားရေးလုပ်ငန်းကြီးတွေနဲ့လူငယ်ဒါရီနဲ့သက်ဆိုင်တဲ့နှီးနှောဖလှယ်ပွဲတွေကိုလည်းကျင်းပသွားမှာပါဒီညီလာခံကိုလူမှုအခြေပြုအဖွဲ့အစည်းနဲ့ဒီမိုကရေစီထွန်းသစ်ဆနိုင်ငံများဆိုင်ရာအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့အထူးကိုယ်စားလှယ်ဒေါက်တာတိုမီကာဒီလ်မန်နဲ့တက်ရောက်มาဖြစ်ပြီးတော့သူကဒီမိုကရေစီထွန်းသစ်စာနိုင်ငံများအပါအဝင်အကြောင်းအရာအများအပြားနဲ့ဒေါက်ဆန်းစုကြည်ပါဝင်တဲ့ဆွေးနွေးပွဲတစ်ခုမှလည်းအတူဝင်ရောက်ဆွေးနွေးมาပါမစ္စတာဒီလ်မန်ကအေပရီလ30ရက်နေ့ကနေပြီးတော့မေလ4ရက်နေ့အထိမြန်မာနိုင်ငံကိုလည်းသွားရောက်ဖို့ရှိပါတယ်ရှင်